တော်ရရှိမြတ်မြာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်လက်ခံယုံကြည်ကိုးကွယ်တဲ့ခရိယန်တယောက်ဖြစ်လို့လူတွေကငါ့ကိုမချစ်ကြပါလားဆိုပြီးစိတ်မကောင်းခြင်းကြီးစွာနဲ့တန်တော်ဖြစ်ခံစားနေရပါသလားလောကီသားတွေကခရိယန်တွေကိုမုန်းတီးကြတာဟာမဆန်းဘူးလို့ဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်တွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်73ကနေအခန်းငယ်79အထိကိုဒီကနေ့တင်ပြရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ခရိယန်ချင်းချင်းမုန်းတဲ့သူဟာလူသားတမန်ဖြစ်တယ်လို့အတီလင်းဖော်ပြထားသလိုကိုကချမ်းသာပေမဲ့အခြားအခြားဆင်းရဲတဲ့ခရိယန်တွေအပေါ်တနာချင်းကရုဏာစိတ်ကိုချုပ်တီးရင်အဲ့ဒီသူအပေါ်မှာဖျားရှင်ရဲ့မေတ္တာတော့မတည်ဘူးဆိုတော့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်73ကနေအခန်းငယ်79အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
တင်ပြရတော့တမချန်ရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာမိသားစုဩဝါဒကြီးချစ်ချင်းမြတ်တာရဲ့ဩဝါဒကြီးအဖြစ်ခင်းခင်းရှားရှားပေါ်ထွန်းနေခဲ့တဲ့အဖဖခင်သခင်ကိုယုံကြည်သူခရစ်တော်ကိုချစ်သူသားသမီးများအတွေ့အထူးပြုဆုံးမဩဝါဒပေးနေပါသောရှင်ယောဟန်ဩဝါဒစာပထမစာဆောင်ကြီးဟာအခန်းကြီး3ရဲ့အငယ်73ကိုစတင်ဝင်ရောက်လာပါပြီအဲ့ဒီအငယ်73ကဓာတ်ရိုက်ဖော်ပြလိုက်တာကတော့ညီအကိုတို့လောကီသားတို့သည်သင်တို့ကိုမုန်းတော်လေအံ့ဩခြင်းမရှိကြနှင့်တဲ့မိတ်ဆွေအပေါင်းတို့ယေရှုခရစ်တမန်တော်ကြီးရှင်ယောဟန်ဆိုတဲ့ပုဂ္ဂိုလ်ကြီးဟာယေရှုခရစ်နှင့်အတူ3နှစ်3မိုးတပည့်တော်တယောက်အဖြစ်လက်တွဲပြီးတော့အမှုတော်ကိုထမ်းဆောင်ခဲ့တယ်။သူဟာယေရှုခရစ်အကြောင်းကိုကြားနာခဲ့ရတယ်။ယေရှုခရစ်ကိုစိတ်စိတ်မျှော်ကြည့်ခဲ့ရတယ်။ထိတွေ့ခဲ့ရတဲ့တမန်တော်ကြီးဆိုတာအလုံးသိပြီးသားပါနော်။အဲ့ဒီတမန်တော်ကြီးရှင်ယောဟန်ဆိုလိုတာကတော့ယုံကြည်ခြင်းတရားကိုခိုင်မာစွာဆုပ်ကိုင်အသက်ရှင်ရာဘဝမှာလောကီအခက်အခဲတွေအနောက်အရှက်အဖြစ်အစီအတာတွေရှိလာလို့ရှိရင်လေဒါဟာဘာမှမဆန်ဘူးအဖဖျားသခင်ဤဝိညာဏလူသားတို့အဖို့စာရမဏ္ဍဤအနောက်အရှက်တွေဟာရှိကိုရှိနေမှာပဲတီတီငင်းငင်းကလေးခံယူလိုက်ပါဆိုတဲ့ယေရှုခရစ်ရဲ့သဘောတော်ပဲဖြစ်ပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ခရစ်တော်ရဲ့အသက်တာနဲ့အတူပူပူကပ်ကပ်တာဝန်ယူခဲ့ဘူးတဲ့တပည့်တော်ဘဝအတုံးကကိုယ်တိုင်ကြားနာခဲ့ရပါသောခရစ်တော်၏အဆုံးအမအပေါင်းတို့ကိုတမန်တော်ကြီးရှင်ယောဟန်ထံမှတဆင့်ပဲ့တင်ပြန်ကြားနေရခြင်းပဲလို့ကျွန်တော်အနေနဲ့ဆိုချင်ပါ रे မှန်ပါ रे ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်တပည့်တော်တို့ကိုမှာကြားထားခဲ့တဲ့အသံတော်တွေဟာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15တဲမှာပဲ့တင်ထက်မြတ်ကျွန်တော်ကြားနာနေရစေဖြစ်ပါ रे ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15အငယ်18မှ25ကိုပြန်ပြီးတော့နားဆင်ကြည့်ကြပါသင်တို့သည်ချင်းချင်းချစ်စီခြင်းဟာဤပြည့်ညတ်တို့ကိုငါပေး၏လောကီသားတို့သည်သင်တို့ကိုမုန်းလျင်သင်တို့ကိုမမုန်းမီငါကိုမုန်းကြသည်ကိုသိမှတ်ကြလောသင်တို့သည်လောကီနှင့်ဆက်ဆံလျင်လောကီသားတို့သည်မိမိတို့နှင့်ဆက်ဆံသောသင်တို့ကိုချစ်ကြလိမ့်မည်သင်တို့သည်လောကီနှင့်မဆက်ဆံလောကီတဲကငါရွေးကောက်သောသူဖြစ်သောကြောင့်လောကီသားတို့သည်သင်တို့ကိုမုန်းကြ၏ကျွန်သည်မိမိသခင်တဲ့သာ၍ကြီးမြတ်သည်မဟုတ်ဟုငါပြောခဲ့ပြီးသောစကားကိုအောက်မိကြလော့သူတို့သည်ငါကိုညှင်းဆဲလျင်သင်တို့ကိုညှင်းဆဲကြလိမ့်မည်ငါစကားကိုနားထောင်လျင်သင်တို့၏စကားကိုနားထောင်ကြလိမ့်မည်ထိုသူတို့သည်ငါကိုဆေလွတ်တော်မူသောသူကိုမသိသည်ဖြစ်၍ငါ၏နာမကြောင့်သင်တို့အားထိုအမှုရှိသမျှတို့ကိုပြုကြလိမ့်မည်ငါသည်လာ၍ထိုသူတို့အားမဟောမပြောလျင်သူတို့၌အပြစ်မရှိယခုမူကားမိမိတို့အပြစ်ကိုဖွဲ့၍မထားနိုင်ကြငါကိုမုံသောသူသည်ငါခမည်းတော်ကိုမုံ၏ငါသည်အခြားသူမပြုတ်ဘူးသောအမှုတို့ကိုထိုသူတို့ရှိမှမပြုတ်လျင်သူတို့၌အပြစ်မရှိယခုမူကားသူတို့သည်ထိုအမှုကိုမြင်ရ၍ငါနှင့်ငါခမည်းတော်ကိုမုံကြ၏တို့ဖြစ်လျင်အကြောင်းမရှိဘဲငါကိုမုံကြ၏ဟုသူတို့၏ပြညတ်တိကျမ်းစာ၌ရေးထားသောစကားသည်ပြည့်စုံခြင်းသို့ရောက်သတည်းတဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခရစ်တော်ဆန့်ကျင်ရေးသမားအန်တိခရစ်နဲ့တကွစာရမဏေရဲ့အဝန်အဝိုင်းကြီးဟာကနဦးအသင်းတော်တို့ရဲ့ကာလမှာမှွေနှောက်ခဲ့သလိုအခုအချိန်ကျွန်တော်မိတ်ဆွေတို့ခေတ်ကာလအထိရှင်သန်ခေါင်းထောင်နေစေပဲဖြစ်ပါတယ်နှုတ်ကပတ်တော်ရဲ့ဝိညာဉ်အနှစ်သာရသဘောတရားတွေဟာအရှင်းပြောင်းပြီးတော့မသွားပါဘူးတစ်ချိန်တည်းမှာကျွန်တော်မိတ်ဆွေတို့ရဲ့ဇာတိပဂရိစိတ်ဓာတ်အနေအထားတွေကိုယ်တိုင်ဟာယုံကြည်ခြင်းရှိပါတယ်ရှိပါတယ်လို့ပြောနေတဲ့ကြားတွေကပဲခရစ်တော်ကိုမုန်တီးဆန့်ကျင်တဲ့အထိဖောက်ပြန်မသွားနိုင်ဘူးလို့ကျွန်တော်ဘယ်လို့မှအာမမခံနိုင်ပါဘူးတပည့်တော်ကြီးတွေကိုယ်တိုင်ဟာသခင်ကိုယံသူလက်ကိုအပ်မဲ့အချိန်မှာ သစ္စာပေါက်ဟာငါတို့များဖြစ်နေမလားဆိုပြီးတော့ဝန်내ပန်내တွေးမိခဲ့ကြတာဟာအဲ့ဒီလိုမိမိတို့ဤလူဘဝအာနေချက်ကိုကိုယ့်ဘာကိုသဘောပေါက်ကြလို့သာလျှင်ဖြစ်ပါလေငါကိုချစ်လျင်ငါပြည့်ညက်တို့ကိုစောင့်ရှောက်လောသင်တို့သည်ငါပြည့်ညက်သမျှတို့ကိုကျင့်ဆောင်လျင်ငါဤအဆွေဖြစ်ကြ၏ဆိုတဲ့စကားသံတွေအတိုင်းပဲခရစ်တော်ဤချစ်ချင်းမေတ္တာတော်နှင့်မကွာအောင်ကျွန်တော်တို့မိတ်ဆွေအပေါင်းတို့ဟာခရစ်တော်ဤမေတ္တာသဘောနှင့်ပြည့်ညက်တော်များ၌မြင်းမြင်းမြန်မြန်တည်စီဖို့အားထုတ်ကြိုးပမ်းသွားကြမှာသာလျှင်ဖြစ်ပါလေအဲ့ဒီလိုသူ့အလိုတော်ကိုအစဉ်လိုက်ခြင်းဟာသူ့ကိုအစဉ်ယုံကြည်တယ်ချစ်တယ်ဆိုတာရဲ့ကြီးမားသောဝိသေသလက္ခဏာကြီးဖြစ်ပါလေနောက်တစ်ခုကတော့လောကီသားတို့သည်သင်တို့ကိုမုန်းတော်လေလို့ဖော်ပြထားတဲ့လောကီသားဆိုတာဟာလောကီအစွဲအလန်းတွေကိုသာခုန်ခုန်မင်မင်နစ်မြုပ်နေတဲ့လူအသွေးအသားသမားများအဲ့ဒီလိုလူများဟာသင်ရှင်းသောဝိညာဉ်တော်နဲ့ဝိညာဏလူသားဖြစ်သူခရစ်တော်ကိုဘယ်လိုမှလက်မခံနိုင်ပါဘူးခရစ်တော်ရဲ့ကားတိုင်းတရားကိုမုန်တီးခြင်းဖြစ်တယ်ဆိုတာကိုဆိုလိုခြင်းဖြစ်ပါလေအဲ့ဒီမုန်တီးခြင်းအတိုင်းအဆဆိုတာဟာခေတ်ကာလအလျောက်ပုံစံအမျိုးမျိုးတော့ရှိပါလိမ့်မယ်ကနူးအသင်းတော်တို့တိဆောက်ချိန်ကာလမှတုန်းကအတိုင်းအဆဟာအလွန်အလွန်ကြီးမားခဲ့တယ်။ယုံကြည်သူတို့ကိုသွေးချောင်းစီးအောင်ဖက်ဖြတ်နှိပ်ကွပ်မှုတွေကအဆ။လူအဖွဲ့အစည်းအတွင်းမှခရိယံမှန်သည်ခေါင်းမဖော်နိုင်အောင်ဖိနှိပ်မှုတွေရှိခဲ့တယ်ဆိုတာကိုသမိုင်းသစ္စာတရားများအဖြစ်ကျွန်တော်တို့တွေ့မြင်ရပါတယ်။အကဲဖြတ်ရပါတယ်။ဒါပေမဲ့အခုပြစ်ဆုတ်ပံအချိန်ကာလမှကျတော့အဲ့ဒီပုံစံအတိုင်းမဟုတ်နိုင်တော့ဘူး။မိမိတို့ဟာယုံကြည်သူတွေပါဆိုတဲ့အေယာမလူအဖွဲ့အစည်းကြီးတဲမှပဲလိုက်စားနေတဲ့ဝေဒနာယောဂအသွင်မျိုးအထည်ရှိနိုင်တယ်။စာရမဏေရဲ့စုံစမ်းနှောက်ရက်ခြင်းအသွင်သဏ္ဍာန်တွေနဲ့ယုံကြည်ခြင်းတရားကိုနှောက်ရက်ဖြစ်စည်းခြင်းပုံစံအသစ်တွေဖြစ်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါသေး။ဒါတွေကိုငါတို့နဲ့မဆက်ဆံ၍ငါတို့၌မတိမနေနိုင်။ငါတို့ထမှထွက်သွားကြသောအန်တီခရစ်များဆိုပြီးတော့လေအခန်းကြီး1မှာတုန်းကကျွန်တော်တို့တွေ့ခဲ့ကြပြီးဖြစ်ပါတယ်။အဲ့ဒီအတိုင်းပါပဲမိတ်ဆွေ။ဧဖက်ဩဝါဒစာမှာကျတော့မာနဤပရိယေများဆိုရက်ဝိညာဏလူသားတို့ရဲ့ယန္တုများအကြောင်းကိုတမန်တော်ကြီးရှင်ပေါလုတကုဒကဖော်ပြပါတယ်အဲ့ဒီယန္တုတော်တွေဟာအကောင်အထည်နဲ့တွေ့မြင်ရခြင်းပင်ဖြစ်မရှိကျွန်တော်မိတ်ဆွေတို့ယုံကြည်ခြင်းအသက်တာကိုနှောက်ယှက်သောမုန်တီးလျက်ရှိသောဆန့်ကျင်လျက်ရှိသောမမြင်ရသည့်တရားများအဖြစ်ပဲဆိုရကိုတမန်တော်ကြီးရှင်ပေါလုအခုလိုသတိပေးခဲ့ကြောင်းပါဧဖက်ဩဝါဒစာအခန်းကြီး6အငယ်30မှ73ကိုပြန်ကြည့်ပါကျွင်းသေးသောစကားဟူမူကားညီအကိုတို့သခင်ဖျားအားဖြင့်၎င်းတကိုးတော်အရှင်အားဖြင့်၎င်းခိုင်ကန့်ခြင်းရှိကြလောမာနဤပရိယေတို့ကိုစိတ်တနိုင်မိအကြောင်းဖျားသခင်ပြင်ဆင်တော်မူသောလက်နှင့်ဆုံကိုဝတ်ဆောင်ကြလောအကြောင်းမူကားငါတို့သည်အသွေးအသားရှိသောယန္တုတို့နှင့်ဆိုင်ပြိုင်တိုက်လှန်ရကြသည်မဟုတ်အထွတ်အမြတ်တို့နှင့်၎င်းအာနာစက်တို့နှင့်၎င်းလောကီမှောင်မိုက်၌အစိုးတရားပြုလုပ်သောမင်းတို့နှင့်၎င်းမိုးကောင်းကင်၌နေသောနတ်ဆိုးတို့နှင့်၎င်းဆိုင်ပြိုင်တိုက်လှန်ရကြ၏ထို့ကြောင့်ခေရင်ဆိုးရုပ်သောနေ့ရက်ကာလ၌စီတာနိုင်သဖြင့်ကိစ္စအလုံးစုံတို့ကိုပြီးစီး၍ခံရနိုင်သည့်အကြောင်းဘုရားသခင်ပြင်ဆင်တော်မူသောလက်နှင့်ဆုံကိုယူဆောင်ကြလောတဲ့သင်တို့ကိုလောကီသားတို့ကမုန်းခဲ့ပြီးရှိသောအံ့ဩခြင်းမရှိကြပါနှင့်ဆရာကအင်္ဂလိပ်လို marvel not ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။အမှန်ကတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့အသေးခံတော်မူရာကားတိုင်းတရားကိုလောကီလူသားတို့ဉာဏ်ပညာအတွေ့အခေါ်အပေါင်းတို့ဟာလက်မခံနိုင်ကြဘူး။သူတို့အတွက် offense လို့ခေါ်တဲ့စိတ်အနှောက်အယှက်ဖြစ်စေတယ်။ဇာတိပဂရိယအလိုအလျောက်ဆန့်ကျင်ဘက်ဖြစ်စေတယ်ဆိုတာကိုလေဒါဟာသဘာဝပဲဆိုပြီးတော့ရှင်ယောဟန်ဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်27မှ25အတွင်းမှာတမန်တော်ကြီးရှင်ပေါလုအခုလိုဆက်လက်ဖော်ပြခဲ့တာကြံပါသေးတယ်။အဘယ်သို့နည်းဟူမူကားဖျားသခင်ဤပညာတော်စီရင်သည်နှင့်အညီလောကီသားတို့သည်မိမိတို့ပညာအားဖြင့်ဖျားသခင်ကိုမသိဘဲနေကြသောအခါဖျားသခင်သည်ယုံကြည်သောသူတို့ကိုဒေသနာတော်မိုက်မဲခြင်းအားဖြင့်ကယ်တင်ခြင်းငှာစေရနာရှိတော်မူ၏။ယူဒလူတို့သည်နမိတ်လက္ခဏာကိုတောင်းတကြ၏ဟေလသလူတို့သည်ပညာကိုရှာတတ်ကြ၏ငါတို့မူကားလက်ဝါးကတိုင်မှအသေးခံတော်မူသောခရစ်တော်၏အကြောင်းအရာကိုဟောပြောကြ၏ထိုအကြောင်းအရာသည်ကယူဒအမျိုးသားထိမိ၍လဲเสียအကြောင်းဖြစ်၏တပားအမျိုးသား၌ကမိုက်မဲခြင်းဖြစ်၏သို့တော်လေယူဒလူဖြစ်စေဟေလသလူဖြစ်စေခေါ်တော်မူသောသူတို့၌ဘုရားသခင်၏တကူတော်နှင့်ဘုရားသခင်၏ပညာတော်သည်ဟူသောခရစ်တော်၏တရားဖြစ်၏။ဘုရားသခင်၏မိုက်မဲခြင်းအရာသည်လူတို့၏ပညာသက်သာ၍ပညာရှိ၏။ ဖျားသခင်ဤအာနေခြင်းအရာသည်လူတို့ဤအစွန်းတဲ့သာ၍အစွန်းရှိ၏တဲ့ဒါဟာသစ္စာတရားပါပဲမိတ်ဆွေဝိညာဉ်ပဂတိကိုဇာတိပဂတိအရာအလုံးတို့ဟာတရားကိုသဘောအရာပင်ဖြင့်အစဉ်ဆန့်ကျင်ပေပြုနေမှာမုန်းနေမှာသာလျှင်ဖြစ်ပါလေရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်14ငါတို့သည်ညီအကိုချင်းတို့ကိုချစ်တော်ကြောင်းသေခြင်းမှအသက်ရှင်ခြင်းတို့ကိုကူးမြောက်သည်ကိုကိုသိရကြ၏မိမိညီအကိုကိုမချစ်တော်သူသည်သေခြင်း၌တည်၏သေခြင်းတရားကနေပြီးတော့အသက်ရှင်ခြင်းတရားကိုကူးမြောက်တာကိုဘယ်လိုလုပ်ပြီးတော့သိနိုင်သလဲညီအကိုချင်းတို့ကိုချစ်ခြင်းအဖြစ်သိတယ်တဲ့ပြီးတော့ညီအကိုချင်းကိုမချစ်တာနဲ့ပဲသေခြင်း၌တည်ရ၏တဲ့ကျင်းမြောင်းတဲ့အတိတ်ပဲလို့ပြောကြအောင်ပါလားမိတ်ဆွေတို့အထက်ကကာယီနာတယောက်သူ့ညီကလေးအာဘီလကိုသတ်ခဲ့တာနဲ့ဥပမာယူပြီးတော့အဖြေရှာသွားကြရမှာဖြစ်ပါတယ်ကာယီနာဟာမာနတ်နဲ့ဆိုင်သောမာနတ်ရဲ့လူဖြစ်နေ၍ညီကလေးကိုသတ်ခြင်းဖြစ်တယ်မိမိအကျင့်ဆိုးရုပ်သည်ဖြစ်၍ညီအကျင့်သည်ဖြောင့်မတ်ခြင်းကြောင့်သတ်ခြင်းဖြစ်တယ်ဆိုတာကိုကျမ်းမှာရှင်းလင်းပြသစွာကျွန်တော်တို့တွေ့ခဲ့ကြရပြီကာယီနာသည်မိမိညီကိုအဘယ်ကြောင့်သတ်သနီးဟုမူကမိမိအကျင့်သည်ဆိုးရုပ်၍ညီဤအကျင့်သည်ဖြောက်မှတ်တည်းအဲ့ဒီလိုဖော်ပြထားပါတယ်ဒါအပြင်မာနတ်နှင့်ဆိုင်၍မိမိညီကိုသတ်သောကာယိနာကဲ့သို့တဲ့ပြည်ပြည်ပြင်းညီဖော်ပြထားပြီးဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့တနည်းအားဖြင့်စာရန်မာနတ်၌တည်တော်သူခရစ်တော်ဤချစ်ခြင်းမေတ္တာတော်ကိုမခံယူသူဟာသေးချင်းတရား၌ဆုံးရှုံးကြရလိမ့်မယ်ဆိုတာကိုဖော်ပြလိုခြင်းသာလျှင်ဖြစ်ပါ रे မိတ်ဆွေတို့တတ်ရှင်များခင်ဗျာချစ်ချင်းမေတ္တာတရားရဲ့ဝိညာဉ်အမြင်နဲ့ဂုံအသရီတို့ကိုကျွန်တော်တို့ကမကြာခဏမေ့မီတတ်ကြလေတော့ချစ်ချင်းဆိုတာကိုယောက်ျားလေးတယောက်ကမိန်းကလေးတယောက်ကိုအယူအမှုချစ်တာတွေမိသားစုမှာသားသမီးကိုမိဘကချစ်တာသားသမီးကမိဘကိုပြန်ပြီးတော့ချစ်တာတကယ်ကြီးမိတ်ဆွေတွေအချင်းချင်းရဲ့တန်ရောစဉ်နဲ့ချစ်ကြခင်ကြတာလောက်မှပဲကျွန်တော်တို့အာယုံဆိုင်နေမိတတ်ကြပါ रे အမှန်ကတော့ဘုရားသခင်ဤလူသားတို့အပေါ်မှာထားရှိတဲ့ချစ်ချင်းမေတ္တာတော်နဲ့အဲ့ဒီမေတ္တာတော်ရဲ့ဂုဏ်သတ္တိတွေကိုအလေးအနက်ပြုဖို့လိုတယ်။အဲ့ဒီမဟာမေတ္တာတော်၌တည်ရှိတည်နေခြင်းအပြင်လေသာဝရအသက်ဆုကျေးဇူးနဲ့ထိုက်တန်ကြရမှာဖြစ်တယ်ဆိုရကိုအာယုံစုဆိုင်နိုင်အောင်ရှင်ယောဟန်ဖော်ပြလိုက်တာပဲဖြစ်ပါ रे ခရစ်တော်ကိုယ်တော်တိုင်ဟာအချင်းချင်းချစ်ကြရမယ်ဆိုပြီးပြောခဲ့တာကိုမိတ်ဆွေတို့အထက်ထက်ကြားနာခဲ့ကြပြီးသားပါနော်အခုတမန်တော်ကြီးရှင်ပေါလုဖော်ပြခဲ့တဲ့မေတ္တာရဲ့ဂုဏ်သတ္တိတွေဂုဏ်အသရေတွေအကြောင်းကိုတစ်လှည့်ပြန်ပြီးတော့ကြည့်ကြရအောင်လို့ပါကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး73အငယ်1မှ8ငါသည်လူဘာသာစကားကို၎င်းကောင်းကင်တမန်ဘာသာစကားကို၎င်းပြောနိုင်တော်လေမေတ္တာမရှိရင်အဖန်မြီသောတဘိုးခရာကဲ့သို့၎င်းတီးသံကိုသာပေးတတ်သောလင်းကွင်းကဲ့သို့၎င်းဖြစ်၏ပရောဖက်ညံကိုငါရ၍နည်းနည်းသောအရာရှိသမျှတို့နှင့်သိပ်ပံအတက်အမျိုးမျိုးကိုတတ်တော်၎င်း။တောင်များကိုရွှေ့နိုင်သောယုံကြည်ခြင်းအမျိုးမျိုးနှင့်ပြည့်စုံတော်၎င်း။မေတ္တာမရှိရင်အချီးနှီးတသက်ဖြစ်၏။သူတစ်ပါးကိုငါကြွေးမွေး၍ဥစ္စာရှိသမျှကိုစွန့်ကြဲသည်သာမကကိုခန္ဓာကိုမိရှုစေခြင်းဟာအပ်တော်လေ။မေတ္တာမရှိရင်ငါ၌အကျိုးမရှိ။မေတ္တာသည်စိတ်ရှိတတ်၏၊ကျေးဇူးပြုတတ်၏။မေတ္တာသည်ဂုံပြိုင်ခြင်းမရှိ၊ဝါကြွားခြင်းမရှိ၊မာမာနမရှိ။မလျောက်ပတ်စွာမကျင့်တတ်ကိုအကျိုးကိုမရှာတတ်ဒေါသအမြင့်မထွက်တတ်အပြစ်ရှိသည်ဟုမထင်တတ်မတရားသောအမှု၌ဝမ်းမြောက်ခြင်းမရှိတတ်တမာတရား၌ဝမ်းမြောက်တတ်၏ခတ်သိမ်းသောအရာကိုဖုံးအုပ်တတ်၏ခတ်သိမ်းသောအရာကိုယုံတတ်၏ခတ်သိမ်းသောအရာကိုမျှော်လင့်တတ်၏ခတ်သိမ်းသောအရာကိုသီးခံတတ်၏မေတ္တာပြီးဖောက်ပြန်ခြင်းသဘောနှင့်အစဉ်ကင်းလွတ်၏ပရောဖက်ညံသော၎င်းအမျိုးမျိုးသောဘာသာစကားကိုပြောနိုင်သောအခွင့်သော၎င်းသိပ်ပံအတတ်သော၎င်းကွယ်ပြောက်လိမ့်မည်တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာခရစ်တော်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏ God is love Jesus loves you ဆိုတဲ့ဆောင်ပုဒ်ကလေးတွေကိုကျွန်တော်တို့ခရစ်ယာန်ယုံကြည်သူတွေဟာသိပြီးတော့ကြိုက်နှစ်သက်တတ်ကြတာကိုကျွန်တော်တို့တွေ့ရပါတယ်ခရစ်တော်ချစ်စေလိုသောမေတ္တာစိတ်နဲ့အချင်းချင်းချစ်ကြဖို့အပြစ်ကဘာကြီးအတွင်မေတ္တာအလင်းဆောင်ကျင်းဖို့တာဝန်တွေရှိနေသေးတယ်ဆိုတာကိုလေကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူးဖိလိပ္ပိဩဝါဒစာအခန်းကြီး1အငယ်1မှ5အတွင်မှာကျွန်တော်တို့အခုလို့တွေ့နိုင်ပြန်ပါတယ်ထို့ကြောင့်ခရစ်တော်၌သက်သာခြင်းမေတ္တာနှင့်ဆက်ဆိုင်သောချမ်းသာခြင်းဝိညာဉ်တော်နှင့်မိတ္တဟာယဖွဲ့ခြင်းတနာဆုံမဲ့ခြင်းဒီဟုသောအရာတစ်စုံတစ်ခုရှိလျှင် သင်တို့သည်အချင်းချင်းချစ်ကြ၍စိတ်မကွဲမပြားဘဲတလုံးတဝသည်ကြံစည်ခြင်းနှင့်တကားသဘောတညီတညွတ်ထီးရှိသောအဖြစ်ငါဝမ်းမြောက်เสียအကြောင်းကိုစုံလင်စေကြလော့ရန်တွေ့လိုသောစိတ်အချင်းနှီးကြော်သောကိတ်ကီကိုတတ်မဲ့သောစိတ်ရှိ၍အဘယ်အမှုကိုမျှမပြုကြနှင့်သူတစ်ပါးသည်ကိုယ့်တည်းသာ၍ကောင်းမြတ်သည်ဟုနှိမ့်ချသောစိတ်ရှိ၍တယောက်ကိုတယောက်ထင်မှတ်ကြလော့ကိုယ်အမှုအရာကိုသာမရှုမမှတ်ဖေသူအမှုအရာကိုအချင်းချင်းရှုမှတ်ကြလော့ယေရှုခရစ်၌ရှိသောထိုစိတ်သဘောကိုသင်တို့၌လည်းရှိစေကြလော့တဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်15ကိုဆက်လက်လေ့လာကြည့်ကြပါအောင်စုမိမိညီအကိုကိုမုန်းသောသူမည်သည်ကလူအသက်ကိုသတ်သောသူဖြစ်၏လူအသက်ကိုသတ်သောသူတစ်စုံတစ်ယောက်မျှသာဝရအသက်မတီသည်ကိုသင်တို့သိကြ၏မုံယုံကလေးနှင့်လူသက်သလောက်အပြစ်ကြီးတယ်ဆိုတာဟာယောသိပြီးတော့များအတိတ်တရားအလင်ကဆန်နေသလားအပိုတွေဆောင်းပြီးတော့ပြောရရောက်နေသလားတရားလက်လွတ်ထင်တိုင်းပြောလိုက်ခြင်းများဖြစ်နေလေသလားမဟုတ်ပါဘူးရှင်ယောဟန်ပြင်းထန်စွာတရိပ်ပေးပါလေဘာဖြစ်လို့ပြင်းထန်စွာတရိပ်ပေးပါသလဲဒီတရားကိုကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်လူဇာတိခံယူခြင်းမှာဟောထားကြလို့အခုလို့သတိပေးလိုက်ရခြင်းဖြစ်ပါ रे မှန်ပါ रे ရှမသက်ခရစ်ဝင်ကျမ်းအခန်းကြီး9အငယ်27မှ24အတွင်းမှာကယ်တင်ရှင်ဘယ်လိုဖော်ပြခဲ့တယ်ဆိုတာကိုပြန်ပြီးတော့ကြည့်စီခြင်းပါ रे လူအသက်ကိုမသက်ရသတ်သောသူသည်ယုံ၌အပြစ်စီရင်ခြင်းကိုခံတိုက်ပေ၏ဟုသောရှေးပညတ်စကားကိုသင်တို့ကြားရပြီငါပညတ်သီးကညီအကိုကိုအထောက်မတန်အမျက်ထွက်သောသူသည်ယုံ၌အပြစ်စီရင်ခြင်းကိုခံတိုက်ပေ၏ညီအကိုကိုကဲ့ရဲ့သောသူသည်လွတ်တော်၌အပြစ်စီရင်ခြင်းကိုခံတိုက်ပေ၏ညီအကိုကိုကျိန်ဆဲသောသူသည်ဂေဟင်နာအရ၌မိရှို့ခြင်းကိုခံတိုက်ပေ၏ထို့ကြောင့်သင်သည်ပူဇော်သက်ကားကိုရစ်ပလင်သို့ဆောင်ယူခဲ့လျက်သင်၏ညီအကိုသည်သင်၌အပြစ်တင်ခွင့်တစ်စုံတစ်ခုရှိသည်ဟုအောက်မေ့သတိရလျင်ရစ်ပလင်ရှိမှပူဇော်သက်ကားကိုထား၍သွားလော့ညီအကိုနှင့်တင့်တင့်ပြီးမှပြန်၍ပူဇော်သက်ကားကိုတင်လော့တဲ့မိတ်ဆွေအပေါင်းတို့အဲ့ဒီလောက်အထိပြင်းထန်စွာအရှိန်မြင့်ပြီးတော့သတိပေးခဲ့တဲ့သခင်စကားတွေကိုကြားရတိုင်းကြားရတိုင်းတွေးမိတိုင်းတွေးမိတိုင်းအမုန်းတရားကြောင့်ခံစားရသောအရှုံးဆိုတာကိုကျွန်တော်အမြဲတွေးမိပါတယ်တိုးတိုးတုတ်တုတ်ကလေးဖော်ပြလိုက်မယ်ဆိုရင်တော့အမုန်းဤအရှုံးပေါ့အဲ့ဒါဆိုရင်အမုန်းဆိုတာလူသားစီမှာလုံးဝမရှိရတော့ဘူးလားအမြဲဒေါသဆိုတာနှလုံးသားထဲမှာဘယ်တော့မှမကိန်းဝရတော့ဘူးလားမဟုတ်ပါဘူးသခင်ပြောတာရှင်းနေပါတယ်အထောက်မတန်အမြင့်ထွက်တော်သူတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ဟာကျွန်တော်လူသားကိုကိုကိုနားလေတတ်တဲ့ပို့ပြီးတော့ကျွန်တော်ကိုနားလေတော်မူပါ रे ကျွန်တော်လူသားဟာမုန်းတတ်တယ်စိတ်ဆိုးတတ်တယ်စိတ်နာတတ်တယ်ညှို့ဖွဲ့တဲ့အခါမှလည်းညှို့ဖွဲ့တတ်တယ်ဒါပေမဲ့ဒါကိုသခင်ခရစ်တော်အဖင်ခံစားထားရတဲ့ချစ်ချင်းမြတ်တာစိတ်သဘောနဲ့ချုပ်ထားရမယ်ဒါပါပဲဟုတ်ပါတယ်အထူးသဖြင့်မေတ္တာစိတ်သည်လျှို့ဝှက်ခြင်းနှင့်ကင်းစေလော့ဆိုးညစ်သောအမှုကိုဆက်ဆုပ်ယွင်ရှာကြလော့ဆိုပြီးတော့ယောမဩဝါဒစာခန်းကြီး7မှာကျွန်တော်တို့တွေ့ထားရပါတယ်အတိတ်ဘယ်ဟာပါဖြစ်ပါသလဲကောက်ကျစ်စွာနှင့်သိုးဖွဲ့မထားပါနဲ့အကျိုးရှိရာရှိကြောင်းပြေရာပြေကြောင်းအတွေ့မှန်မှန်ကန်ကန်ပြောပါယင်ဖွင့်ပြောဆိုပါအဲ့ဒီလိုမေတ္တာစိတ်စရာကိုအရှင်းမမွေနိုင်သိမ်မွေသောစိတ်ကိုမမွေးမီနိုင်တဲ့အခါမှာကျတော့သဘာဝလူရဲ့ရှိမြဲဓမ္မတာလူသားနှလုံးသားမှာကိန်းဝတ်လျက်အစဉ်အမြဲရှိနေတတ်တဲ့အမုန်းတရားအမြဲဒေါသဝန်တိုမစ္စရိယာဆိုတဲ့စိတ်တွေဟာစာရမဏေရဲ့အင်အားနဲ့ရောပြွန့်ပြီးတော့အေယာမအပြစ်ကြီးကိုဖြစ်ပွားစေနိုင်တယ်။အဲ့ဒါကတော့အသက်ရှင်ခြင်းတရားကိုပါဆုံးရှုံးစေတဲ့သေခြင်းစီအထိစောက်ထိုးမိုးမြော်သက်ရောက်သွားရခြင်းပဲ။ယင်းနှင့်ဘွယ်ဟာဘဝပြည့်ရခြင်းပဲ။ဒါကြောင့်ရှင်ယောဟန်ကအခုလိုပြင်းထန်စွာသတိပေးလိုက်ပါတယ်။မိမိညီအကိုကိုမုန်းသောသူမည်သည်ကလူအသက်ကိုသတ်သောသူဖြစ်၏လူအသက်ကိုသတ်သောသူတစ်စုံတစ်ယောက်၌မျှထာဝရအသက်မတီသည်ကိုသင်တို့သိကြ၏တဲ့အဲ့ဒီအတိုင်းပါပဲကယ်တင်ရှင်သခင်ဟာအမုန်းနဲ့အရှုံးကိုမဖြစ်စေဖို့ရန်အပြစ်ဖြေရှင်းခြင်းသဘောကိုပေါ်လွင်စေဖို့ရန်အတွက်သူ့ရဲ့စောစောကရှင်မသက်ခရစ်ဝင်အဆုံးအမမှာအခုလိုအဆုံးသက်ကလေးထည့်သွင်းလိုက်ခြင်းဖြစ်ပါတယ်ညီအကိုနှင့်တင့်တင့်ပြီးမှပြန်၍ပူဇော်သက်ကာကိုပြုလော့တဲ့အဲ့ဒီလိုပါပဲမိတ်ဆွေအပြစ်လွတ်ခြင်းသဘောတရားနဲ့ပတ်သက်ပြီးတော့အေဖက်ဩဝါဒစာအခန်းကြီး၄အငယ်30နဲ့32အတွင်းမှာတွေ့ရတဲ့ ရှင်ပေါလုရဲ့အဆုံးအမတွေကိုလေကျွန်တော်တို့ပြန်ပြီးတော့ဆင်ခြင်အောင်မိတိုက်လှပါတယ်။စိတ်ဆိုးခြင်းအမျက်ထွက်ခြင်းအော်ဟစ်ငေါငေါ်ခြင်းသူ့အသရေပြက်အောင်ပြောဆိုခြင်းတို့ကို၎င်းခတ်သိမ်းသောမနာလိုခြင်းကို၎င်းသင်တို့မှပယ်ရှားကြလော့အချင်းချင်းကျေးဇူးပြုခြင်းတနာဆုံမဲ့ခြင်းဖျားသခင်သည်ခရစ်တော်ကြောင့်သင်တို့၏အပြစ်ကိုလွတ်တော်မူသကဲ့သို့အချင်းချင်းအပြစ်လွတ်ခြင်းရှိကြလော့တဲ့မိတ်ဆွေအပေါင်းတို့အပေါ်ရန်လွှာလေးလောက်ကိုသာဖတ်ပြီးတော့အလေးနဲ့မစင်စားကိုလိုရာကိုကိုဆွဲပြီးတွေးရင်ဘယ်လိုမှခံယူနိုင်မှာမဟုတ်တဲ့ကြမ်းပိုင်းငယ်ကလေးတွေဟာတစ်ခုပြီးတစ်ခုထပ်မံဆက်ဆက်လာပြန်ပါလေအခုဆိုရင်ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး3အငယ်16ဟာဘယ်လိုဆိုလိုက်ပြန်တယ်လဲဆက်ပြီးတော့ကြည့်ကြပါအောင်စုခရစ်တော်သည်ငါတို့အဖို့အလုံးငှာအသက်တော်ကိုစွန့်တော်မူသည့်အရာကိုငါတို့သည်ထောက်၍မေတ္တာတော်ကိုသိရကြပြီငါတို့သည်လည်းညီအကိုချင်းတို့အဖို့အလုံးငှာအသက်ကိုစွန့်ရကြ၏။လာပြန်ပါပြီနော်။လောလောလောလောနဲ့ဖက်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့စာရွက်ကိုပြန်ပိတ်ပြီးတော့အတိတ်တွေမရှိဘူးလို့ညီအကိုချင်းဖို့အသက်ကိုစွန့်ရတယ်ဆိုတာဟာငါတော့မလုပ်နိုင်ဘူးလို့ဆိုတာမျိုးကောက်ခါငင်းကအပြစ်ပြောတော့မယ်ထင်ပါလေ။အသက်ကိုစွန့်ရကြ၏ဆိုတာကိုအင်္ဂလိပ်သမာကျမ်းနဲ့တိုက်ဆိုင်ကြည့်လိုက်တဲ့အခါကျတော့အသက်ကိုစွန့်ကိုစွန့်ရတယ်လို့မဆိုလို့ခရစ်တော်သည်ငါတို့အတွက်အသက်တော်ကိုစွန့်တော်မူသည်ကိုအလေးနှင့်စဉ်းစားနားလည်သဘောပေါက်၍အင်္ဂလိပ်လိုဖော်ပြခြင်းအရ passive လို့၍ငါတို့သည်အချင်းချင်းအတွက်အသက်ကိုစွန့်သင်ကြ၏အင်္ဂလိပ်လိုကတော့ we ought to ဆိုပြီးတော့ဖော်ပြထားပါတယ်မိတ်ဆွေအပေါင်းတို့ဒါဟာအမြင့်မြတ်ဆုံးသောတရားအဖြစ်အမှန်တကယ်ဖြစ်သင့်တဲ့အရာပဲမဟုတ်ဘူးလားမဖြစ်နိုင်တိုင်းမဖြစ်သင့်ဘူးလို့ကျွန်တော်တို့ဆိုကြမှာလားဒါကိုကျွန်တော်တို့စဉ်းစားဖို့လိုပါတယ်နိုင်ငံရေးသမိုင်းမှာဖြစ်စီတော်လှန်ရေးသမိုင်းမှာဖြစ်စီမိမိတို့အသက်ကိုစွန့်သွားကြတဲ့သူရဲကောင်းတွေအကြောင်းတွေကိုပြန်ပြီးတော့တန်ဝေကပွားများရင်းနဲ့သတိတရားရကြပါ။တမားကျန်းစာထဲမှာဆိုရင်လေဖျားသခင်အတွက်သေသည့်တိုင်အောင်တစ္ဆာစောင့်သွားတဲ့ယုံကြည်ခြင်းသူရဲကောင်းတွေအမြောက်အများရှိပါတယ်။ဒီလူတွေဟာသေရဲလွန်းလို့တော့ဟုတ်ချင်မှာဟုတ်မယ်။ဒါပေမဲ့သတိတော့တကယ်ရှိခဲ့ကြတဲ့သူရဲကောင်းတွေပဲလို့ကျွန်တော်တို့ပြောရမှာပါ။မိတ်ဆွေတို့ခရစ်တော်၏သက်ဆွင့်မေတ္တာတော်ကိုတစ်ဖြတ်တည်းလိုက်တုပြီးတော့အချင်းချင်းအတွက်အသေးခံမယ်ဆိုလို့လေခရစ်တော်အသေးခံတယ်လို့တော့လောကကြီးရဲ့အပြစ်တရားတွေကိုကိုယ့်ရဲ့မစင်ကြဲသောအသွေးနဲ့ဝယ်ပြီးတော့ပေးနိုင်မှာမဟုတ်ပါဘူးတခါကိုယ်ဟာလည်းသုံးရက်နေရင်ပြန်လဲထမြောက်မှာမဟုတ်လို့ဘယ်လူသားတွေရဲ့အသက်ရှင်ခြင်းတရားကိုမှလည်းပေးနိုင်မှာမဟုတ်ပါဘူးဒါကြောင့်တမန်တော်ကြီးရှင်ယောဟန်အခုဖော်ပြလိုက်တဲ့ခရစ်တော်၏မေတ္တာတော်နဲ့သက်ဆွင့်ခြင်းကိုဆင်ခြင်နှလုံးသွင်းပြီးတော့အချင်းချင်းအတွက်အသက်စွန့်နိုင်သည်အထိစ조사သင့်တယ်ဆရာဟာကိုမလုံနိုင်တာလုံနိုင်တာကိုအသာထားကယ်တင်ရှင်ရဲ့ကျေးဇူးနဲ့ဂရုနာတော်ကိုအောက်မေ့သတိရစေတယ်အနန္တမေတ္တာတော်ကိုလူသားတို့ရဲ့ကိုစွန့်ရှိသမျှညံစွန့်တတိရှိသမျှတို့နဲ့တုံ့ပြန်ကျေးဇူးဆက်ဖို့ရန်ခွန်အားပေးလိုက်တယ်လို့တင်ပြပေးလိုက်ပါရစေရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်18အကျဉ်သူသည်လောကီစည်းစိမ်ဥစ္စာရှိလျက်ပင်မိမိညီအကိုဆင်းရဲခြင်းကိုမြင်၍တနာချင်းဂယုနာစိတ်ကိုချုပ်တီး၏ထိုသူ၌ဘုရားသခင်၏မေတ္တာတော်သည်အဘယ်သို့တည်မီနည်းတနာချင်းဂယုနာစိတ်ကိုချုပ်တီးတယ်တဲ့ရည်စရာကြီးဖြစ်နေပြီဖြစ်ဘူးလားဒေါသအမျက်တို့မတော်လောဘတို့အမုန်းတို့ကိုသာချုပ်တီးရမှာအခုကျတော့တနာချင်းဂယုနာဆိုတာကိုတွားပြီးတော့ချုပ်တီးတယ်ကြံ့ကြံ့ဖန်ဖန်နော်ဒါပေမဲ့အဲ့ဒီကြံ့ကြံ့ဖန်ဖန်တွေဟာလောကကဘာမြေပေါ်မှာအများကြီးပဲလူအဖွဲအစီအတွေ့မှာအဲ့ဒီသနာချင်းဂယုနာကိုချုပ်တီးကြတာတွေဟာအများကြီးပဲသုတ်တန်ကျမ်းတဲကဖော်ပြချက်အရဆိုရင်ဂယုနာအရာ၌ပင်ကြမ်းကြုတ်ခြင်းတဲ့တနည်းပြောရရင်တော့မေတ္တာအမှုတို့တွင်ပင်တွန့်တူခြင်းတူထောင်ခြင်းပါပဲအခုတမန်တော်ကြီးရှင်ယောဟန်ရဲ့ဖော်ပြချက်ကလေးဟာကျွန်တော်မိတ်ဆွေတို့ယုံကြည်သောအသင်းတော်လောကအတွေ့မှာအတော်ကလေးကိုထိမိတဲ့တရားချမ်းသာပြည်ရင်ကြွယ်ဝပြည်ရင်ကြွယ်ဝနေကြတဲ့အဖဖျားသခင်ဂျေဇုတော်ကိုအလျံပဲခန်းစားနေရသူတွေအတွက်ရိုက်ချက်အတော်ကလေးပြင်းတဲ့တရားပဲလို့ကျွန်တော်ဆိုခြင်းပါတယ်ကျွန်တော်မြန်မာဆိုယူစကားမှာကတော့မရှိလို့မလှမလှလို့မရှိတဲ့ဒါကိုအတော်များများပြောကြတဲ့စကားသံအဖြစ်ကြားနေရပါတယ်အခုရှင်ယောဟန်ဖော်ပြလိုက်တာကြတော့ရှိလျက်နဲ့မလှအဲ့ဒီလို့မလှတဲ့အခါကျတော့မရှိဘူးဆိုတော့မှန်နေပိုက်ဆံမရှိတာမဟုတ်ဖျားသခင်ဤမေတ္တာထိုသူတို့၌မရှိခြင်းပဲကျမ်းစကားအရာကတော့ဘုရားသခင်၏မေတ္တာတော်သည်အဘယ်သို့တည်မီနည်းတဲ့ကြောချမ်းစရာပါမိတ်ဆွေဘုရားသခင်၏မေတ္တာတော်မတည်ဘူးဆရာဟာနော်ဘုရားသခင်မုန်းတယ် မကြိုက်ဘူးဆိုတာနဲ့တွားပြီးတော့တထက်သေးကြနေတဲ့သဘောဖြစ်နေပါလေ။မိမိညီအကိုကိုမချစ်တော်သူမုန်းတော်သူတို့ကဲ့သို့ပင်လူအသက်ကိုသတ်ပြီးတကယ်သူအပြစ်ရှိနေပြီ။ဒါကြောင့်မို့လို့ထာဝရအသက်သည်ထိုသူတို့၌မတည်ဆိုတဲ့အထိဆိုးကျိုးသက်ရောက်မှကိုတွေးတောဆင်ခြင်စရာကောင်းလှပါလေ။ဒီကနေ့သင်ခန်းစာတွေကိုနားဆင်ရသောတောတာရှင်မိတ်ဆွေအပေါင်းတို့အပေါ်မှအဖဖျားသခင်သိစေခြင်းသောချစ်ခြင်းမေတ္တာဤသဘောတရားများအပြည့်အဝခံယူရရှိနိုင်ကြပါစေလို့ကျွန်တော်တို့တင်ပြရသောသမာကျမ်းအဖွဲ့ကဆုတောင်းရင်းနဲ့ဒီကနေ့အစီအစဉ်ကိုဤကုန်းချုပ်ပြရစီ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောသမာကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမာကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီး3အခန်းငယ်18ကနေအခန်းငယ်24အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့